မြန်မာနိုင်ငံတည်းကနေဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာမွတ်စလင်တိတ်နဲ့ချီပြီးဖိအားပေးမောင်းထုတ်ခဲ့တဲ့ဆိုတဲ့အပေါ်သတင်းတစ်ပတ်ကြာပနာမစုံစမ်းစစ်ဆေးဖို့နိုင်ငံတကာရာဇဝတ်မှုခုံရုံး ICC အဖွဲ့တစ်ခုအင်ကာနေမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်ရောက်သွားပါပြီ ICC ရဲ့ရှင်းနေချုပ်ဖာတူဘင်ဆူရာဦးဆောင်မဲ့အဖွဲ့ဝင်9ဦးပါအဖွဲ့ကကော့ဆက်ဘဇာကရိုဟင်ဂျာဒုက္ခသည်စခန်းကိုတွားရောက်ပြီးဒုက္ခသည်တွေနဲ့တွေ့ဆုံစကားပြောမှာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်တရားရုံးဝင်ကြီးအန်ဆူဟတ်ပြည်ထောင်ဝင်ကြီးအာဆတ်ဒါဇမန်ခန်ခမဲလ်နိုင်ငံခြားရေးဝင်ကြီးရှာရီယာအလမ်နိုင်ငံခြားရေးအတွင်းဝင်ဆာဟီဒူဟာဂီရုနဲ့လည်း ICC ကိုယ်စားလှယ်အဖွဲ့ဆွေးနွေးဖို့ရှိပါတယ်မြန်မာနိုင်ငံတွင်းကရိုဟင်ဂျာတွေအပေါ်ဆန့်ကျင်ကျူးလွန်မှုနောက်ဘင်္ဂလားဒေ့ရှ်ဘက်ကိုသူတို့ကိုမောင်းထုတ်ခဲ့တဲ့ရာဇဝတ်မှုနောက်ဖြစ်နိုင်ခြေရှိတဲ့ရာဇဝတ်မှုတွေကိုအမှုတည်ဆောက်နိုင်ဖို့ ICC အဖွဲ့ကအဓိကအာရုံစိုက်ဆောင်ရွက်မှာလို့လဲတန်တမန်သတင်းရှိမြစ်တွေကပြောပါတယ်ဒီဟိတ်အခြေဆိုင် ICC နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံးကရိုဟင်ဂျာရေးကိုစတင်ဆောင်ရွက်နေပြီးပြစ်မှုကျူးလွန်သူတွေကိုစုံစမ်းဖို့ခုံလဲဖွဲ့ထားပါတယ်။အခုဘင်္ဂလားဒေ့ရှ်ခီးစင်ကတော့အမှုတိဆောက်ရေးအတွက်ပနားမစုံစမ်းဖို့ဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်စက်တင်ဘာလ18ရက်နေ့ကတော့ ICC ရှင်းနေချုပ်ဘန်ဆူရာကအပြည့်အဝစုံစမ်းစစ်ဆေးရေးလုပ်နိုင်ဖို့တက်တဲ့အထောက်အထားတွေလုံလောက်သလားဆိုတာကိုစတင်စုံစမ်းနေကြောင်းပြောဆိုပါတယ်။မြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်တင်မခံသလိုမြန်မာနိုင်ငံဟာ ICC အဖွဲ့ဝင်နိုင်ငံမဟုတ်တဲ့အတွက်တရားစီရင်လို့မရဘူးလို့လည်းအခိုင်အမာပြောဆိုထားပါတယ်ရှင်။